မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြနေသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကစနေနေ့ကပြစ်ခတ်နေတဲ့အကြောင်းအနည်းဆုံးလူနှစ်ဦးသေဆုံးသွားခဲ့ရပါတယ်။ဒဏ်ရာသူတွေလည်းရှိတာကြောင့်မနေ့စနေနေ့ဟာဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းချိန်ကစလို့သူရဲတန်ယိုအဖြစ်ဆုံးနေ့တစ်နေ့ဖြစ်လာခဲ့ပါတယ်။မြန်မာစစ်တပ်ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကရောဘတ်ဂျီမျက်ရည်ယိုပုံမိသားပိုင်းနဲ့လောင်လေးကွာတွေအပြင်တနက်ကြီးကိုလည်းအသုံးပြုခဲ့တာဖြစ်ပါတယ်။စနေနေ့မွန်လွဲပိုင်းကမန္တလေးတမောချင်းကိုလူကြုံရေးတပ်ဖွဲ့ဝင်900လောက်ရောက်ရှိလာပြီးလူစုခွဲဖို့အတွက်နိုင်ရတော်ကြားဆန္ဒပြသူတွေနဲ့ထိတ်တိတ်တွေ့ပြီးတဲ့နောက်မှာရဲတပ်ဖွဲ့ဝင်တွေကတနက်နဲ့တခြားလက်နက်တွေအသုံးပြုပြီးတီးနေခဲ့တာဖြစ်ပါတယ်။အဲဒီလိုရဲတပ်ဖွဲ့ကအင်အားသုံးပစ်ခတ်တာကြောင့်မြို့သားတို့ဥကောင်းမှာတနက်တန်ရာရရှိပြီးသေဆုံးသွားခဲ့တယ်လို့နောက်မြို့သားတို့မှာလည်းရမမှာတနက်ပစ်ခတ်ရတဲ့တန်ရာနဲ့သေဆုံးသွားခဲ့ပါတယ်။တခြားတန်ရာရသူတွေကတော့ဆေးအဖွဲ့ကကုသမှုပေးခဲ့ရပါတယ်။မန္တလေးလိုပဲကချင်ပြည်နယ်မြချင်းအမျိုးမှာလည်းဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြားထိတိုက်ရင်ဆိုင်တွေ့ခဲ့ကြရပါတယ်။မြို့ပေါ်လမ်းကအထက်တန်းကျောင်းလေးမှာထိတိုက်တွေ့ပြီးတဲ့နောက်မိနစ်20အကြာမှာလူအုပ်ခွဲသွားတာဖြစ်ပါတယ်။ဒီကရေရပိုင်းတို့ကလည်းမြစ်ချင်းသားမြို့မှာအင်အားသုံးအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။နေပြည်တော်မှာတော့တောက်ကြနေကတည်ဆုံသွားခဲ့တဲ့မတ်မြတ်တက်တော်ခိုင်အတွက်စုတောင်းပွဲကျင်းပခဲ့ပါတယ်။ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြမှုတွေနဲ့တိုင်းရင်းသားပေါင်းစုံကိုကုစားပြုတဲ့ဆန္ဒပြပွဲလည်းပါဝင်ခဲ့ပါတယ်။ညနေပိုင်းမှာတော့ရန်ကုန်မြို့နဲ့အနီးအနားနေရာတချို့မှာလူကြိုးရေးတပ်ဖွဲ့ဝင်တွေရောက်ရှိလာပြီးလူတွေကိုဖမ်းဆီးနေကြောင်းအတိအပြည့်ရသေးတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျ။